Ian Hurricane Moon နဲ့ဟာပြီးခဲ့တဲ့ရက်ပိုင်းနဲ့ Florida ပြည်နယ်ကိုမှွေနှောက်ခဲ့ပြီးတဲ့နောက်အနီးအနားကတောင် Carolina နဲ့မြောက် Carolina ပြည်နယ်တွေကဒေသတချို့ကိုဖျက်ဆီးတိုက်ခတ်သွားတဲ့အတွက်ကြောင့်အဲ့ဒီဒေသမှာရေကြီးတာ၊သစ်ပင်ပြိုလဲတာ၊လျှက်စစ်မှုပြတ်တောက်တာတွေကြုံနေရတယ်လို့အဲ့ဒီဒေသတွေဘက်မှနေထိုင်တဲ့မြန်မာနယ်ပွားအမေရိကန်တွေကပြောပါတယ်။အဲ့ဒီအကြောင်းကိုဆက်ပြီးတော့ပြောပြချင်ပါတယ်ခင်ဗျာ
။ဗိုလ်ထူးနေတုန်းကအမေရိကန်အရှိတောင်ဘက်အစွန်ဆုံးဖလော်ရီဒါပြည်နယ်ကိုဝင်ရောက်ခြေမှွသွားတဲ့အီယန်ဟာရီကိန်းမုန်တိုင်းဟာမြောက်ဘက်ပိုင်းကိုဦးတည်ပြီးတိုက်ခတ်နေတဲ့အတွက်အခုဆိုရင်ဖလော်ရီဒါနဲ့ကိုက်ရဲ့တောင်ကယ်ရိုလိုင်းနားနဲ့မြောက်ကယ်ရိုလိုင်းနားပြည်နယ်တွေကိုဖျက်ဆီးတိုက်ခတ်နေတာဖြစ်ပါတယ်။ကုန်းတွင်းပိုင်းကိုဝင်လာတာနဲ့အမျှလေတိုက်အားနဲ့မိုးရွာသွန်းမှုကဖလော်ရီဒါပြည်နယ်မှာလောက်မပြင်းထန်ပေမဲ့ထိခိုက်မှုနဲ့အခက်အခဲတွေကြုံနေရတယ်လို့တောင်ကယ်ရိုလိုင်းနားပြည်နယ်မှာနေထိုင်တဲ့ကိုညိုက VOA ကိုရှင်းပြပါတယ်။
တောက်ရိုင်းနားမှာအထူးကအများဆုံးကတော့ Charleston ပဲ Charleston ဘက်မှာ Mount Pleasant ဆိုတဲ့နေရာရှိရလေအဲ့ဘက်ဒီမှာတော့ရေကဟိုဘက်ပေါ့၃ဘီ၄ဘီလောက်တက်လာတာပေါ့ဟိုဘက်ပင်လယ်နဲ့နီးဘက်ဘက်မှာ၉ဘီထိတက်တယ်ပြောတယ်အပြည့်စည်ကတော့ခုချိန်ဒီတခြားမသိရသေးဘူးဗျာများတော့များတယ်လမ်းတွေပေါ်မှာလည်းအကုန်လုံးဖြူပြဲတွေဖြစ်နေတာအမီးကတော့ဖြတ်တယ်ဟုတ်ကဲ့
တောင်ကယ်ရိုင်းနားပြည်နယ်အုပ်ချုပ်ရေးမှူးအနေနဲ့ပေါ့ပြန်လဲထူထောင်ရေးအတွက်သူတို့ဘယ်လိုလုပ်ပေးမယ်ကြားနေရလဲ
သူတို့ငကူကလေးရပဲမုံတိုင်းမလာခင်ကလေးရသူတို့ဒီရှက်တာလေးပြင်ဆင်ပေးထားတယ်နောက်ပြီးတော့ဒီချာစတန်နဲ့ကျွန်တော်တို့ကိုလံဘီယာနဲ့ဆိုရင်ဟူအဲ့ရလူတွေလာပြီးတော့ခူဘူးတဲခူဘူးတဲ့ရှက်တာလေးလုပ်ပေးတယ
်ဟုတ်ကဲ့
မုံတိုင်းရှောင်မိုးထွက်လာကြတာတဲ့
မုံတိုင်းဟာအမေရိကန်မြောက်ဘက်ပိုင်းကိုရွေးရှားနေတာမို့မြောက်ကယ်ရိုလိုင်းနားပြည်နယ်ကိုလည်းဖျက်ပြီးတိုက်ခတ်နေတာပါမြောက်ကယ်ရိုလိုင်းနားရဲ့ဂရေဟမ်မြို့မှာနေထိုင်တဲ့မြန်မာရေးလှုပ်ရှားသူကိုအောင်တန်းကတော့သူတို့လက်ရှိကြုံတွေ့နေရတဲ့အခြေအနေကိုပြောပြပါဗျာ။
ကျွန်တော်တို့နော့ကိုလိုင်းနားကိုမုံတိုင်းဝင်ရောက်လာပြီးတော့အခုကျွန်တော်နေတဲ့ဂရေဟမ်မှာဆိုလို့ရှိလို့ရှိရင်ဘိုးတွေကတော့ရွာနေတယ်။တစ်ပင်နေကျိုးတယ်နောက်တစ်ခုကဒီကြီးတွေလည်းပြည့်နေတယ်ရေတွေလည်းမလာဘူးအခုဆိုလို့ရှိရင်ကျွန်တော်တို့ဆိုရှင်လည်းသူများကြီးမှမနက်စာတို့ညစာတို့တစ်နေ့သွားစာအကြီးကတော့ကြီးမလာတဲ့ပြဿနာတွေတောင်ရေကလည်းသုံးဆွဲခွင့်မရှိတဲ့အခါကျဘလို့မှလုံးလို့မရတော့အခက်အခဲတွေတော်တော်ဖြစ်ပြီးတော့ဒုက္ခရောက်နေတယ်ပေါ့နော်ကျွန်တော်တို့ရဲ့ဒီ Graham မြို့ထဲမှာတမီးတိုင်ကြီးကိုလည်းပြင်နေတဲ့ EPC ဝန်ထမ်းကြီးဟာလာလမ်းကြီးပိတ်ပြီးတော့ဒီမိတိုင်ကြီးပေါ်မှာမိကျိုးတွေပေါ်မှာပြိုလဲနေတဲ့ဟာတွေကိုပြင်ဆင်ပြီးတော့လောက်ကန်ဆောင်ရွက်ပေးနေတာကိုလည်းကျွန်တော်ကကားမောင်းရင်းနဲ့လိုက်ချင်နေတဲ့အဲ့ဒါလေးတော့တွေ့ရပါတယ်
။အာနာပိုင်နေဘက်ကရောပြန်လဲထူထောင်ရေးအတွက်ဘာတွေလုပ်ပေးမယ်ပါညာသူတို့ပြောနေတာတွေ့ရလေ
။အဲ့ဒီဥစ္စာကတော့အချိန်ကြီးပေါ့နော်လျှက်စစ်မီးတွေရဖို့ဒီလမ်းတွေပေါ်မှာနော်ရှင်းလင်းရေးတွေလုပ်ပေးဖို့ဆိုတဲ့ဟာမျိုးတွေကိုသက်ဆိုင်ရာတာဝန်ရှိတဲ့ဌာနတွေကနေပြီးတော့ဆောင်ရွက်ပေးဖို့ဆိုတဲ့ဟာဥစ္စာမျိုးတွေကိုလည်းဒီနော်ကိုလိုက်နာပြည်နယ်ကနေပြီးတော့သတင်းဌာနတွေကနေပြီးအဲ့လိုမျိုးလှုံ့ဆော်နေတာတွေတော့တွေ့ရပါတယ်။
Ian Hurricane ကြောင့်မုန်တိုင်းဖြတ်တန်းခဲ့ရာ Florida, Town Carolina, မြောက် Carolina ပြည်နယ်တွေမှာလက်ရှိအချိန်ထိသေဆုံးသူစုစုပေါင်းအနည်းဆုံး83ဦးရှိတယ်လို့ American သတင်းဌာနတွေမှာဖော်ပြပါရယ်။ October 1ရက်စနေနေ့မှာမုန်တိုင်းကြောင့်မြောက် Carolina နဲ့အနောက် Virginia ပြည်နယ်တွေမှာမွေးရီကြိမ်3လက်မကနေ6လက်မထိရွာသွန်းနိုင်တယ်လို့မြို့သား Hurricane Center ကသတိပေးထားပါရယ်။မုန်တိုင်းကြခဲ့တဲ့ Florida ပြည်နယ်မှာဆိုရင်စနေနေ့အထိဒေသခံ 1.3 သန်းလောက်လျှက်စစ်မီမရကြသေးသလိုတောင်ကယ်ရိုလိုင်းနားပြည်နယ်မှာဆိုရင်လည်းနေအိမ်နဲ့စီးပွားရေးလုပ်ငန်း 6,300 ကျော်လျှက်စစ်မီပြတ်တောက်နေပါတယ်ခင်ဗျာ
VO ရဲ့တင်းငွန်းနေနေမနက်ခင်းအစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ်ခင်ဗျာအခုတခါတော့ဒုအသံအစီအစဉ်ဖြစ်ပါတယ်ကရင်ပြည်နယ်တွင်ဆေးရစပူးမှုနဲ့လူအခွင့်ရေးချိုးဖောက်ခံရမှုအခြေအနေတွေကိုတင်ဆက်ထားပါတယ်ခင်ဗျာ